ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေအာဏာသိမ်းခံလိုက်ရတဲ့ဆိုတဲ့ကောလာဟာလတွေထွက်ပေါ်လာပြီးတဲ့နောက်တနင်္လာနေ့ကသမ္မတပူတင်ဟာလူအများရှိပထမဆုံးချိန်ထွက်လာခဲ့ပါတယ်။ Saint Petersburg ကကွန်စတန်တင်နန်တော်မှာကာဂျစ်စတန်သမ္မတနဲ့မတွေ့ဆုံခင်သမ္မတပူတင်ကသတင်းမီဒီယာတွေရှေ့ထွက်လာခဲ့တာပါ။သူ့ကိုနန်းတော်တပတ်လှက်ပြလှက်ပြီးတော့ပြသတဲ့ချိန်မှာလဲရုရှားသမ္မတဟာကျန်းမာရေးအလွန်ကောင်းမွန်နေကြောင်းကာဂျစ်စတန်သမ္မတကပြောပါတယ်။ဒါအပြင်အတင်းအပြင်းပြောဆိုမှုတွေတာမရှိဘူးဆိုရင်သူ့ဘဝဟာပြင်းစရာကောင်းလိမ့်မယ်လို့ကာဂျစ်စတန်သမ္မတကိုမစ္စတာပူတင်ကပြောဆိုခဲ့ပါတယ်။မတ်လ5ရက်နေ့အီတလီဝန်ကြီးချုပ်နဲ့မော်စကိုမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်တနင်္လာနေ့မတိုင်ခင်အထိသမ္မတပူတင်ဟာရက်အတန်ကြာလူမြင်ကွင်းကနေပျောက်ကွယ်နေတာပါ။ကာဂျစ်စတန်နဲ့ဘဲလာရုစ်နိုင်ငံတွေကသမ္မတနှစ်ဦးနဲ့မက်စလ၁၂ရက်နဲ့၁၃ရက်နေ့မှာကာဂျစ်စတန်မြို့တော်အက်စတာနာမှာသမ္မတပူတင်တွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ရတာပါသမ္မတပူတင်နေမကောင်းဖြစ်နေတဲ့အတွက်ဒီအစီအစဉ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ကာဂျစ်စတန်အစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာတီရောရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်ရှင်